Kachin Lula ye a poe KI O Okata, Pojoji and Ban Lane a poeha, Dunanga Kizi and Twen Nezadita, Tinye Yene, Kontu Ye Kisarigo, Sunigare, Luke Yoga Piovare, Dunanga Nezama, Tinye Ye Sunir at Chinamabe, Pomo Bawe, Kachimpinema, Dipwari Leception Nirava, Kachimpinega, Nasong Chin in a Batalu, Yangonga, the name people Tarago, Chekampi, Mamiazin, Onga Tibiabi Mawakna.
Kachin Lula ye a poe KIO Okatane Gozle a poeha. ဒီဥစုရဲ့ဖိတ်ကြားချက်အရဒီလဒီဇင်ဘာ၈ရက်နေ့ကဒေုန်နိုင်ငံကိုတွားရောက်ခဲ့ပါတယ်အခုခါမှာတော့ကရယူဥက္ကဋ္ဌနဲ့ကိုယ်စားလှယ်အဖွဲ့ဟာဌာနချုပ်လိုင်စာကိုပြန်ရောက်လာပြီဖြစ်တဲ့အကြောင်းနဲ့အဓိကဆွေးနွေးတဲ့အချက်တွေကိုကရယူပြန်ကြားရေးတာဝန်ခံဘူမူအီနော်ဘူကဗီဝီကိုအခုလိုပြောပါတယ်ဟုတ်ကဲ့ပြန်ရောက်ပြီအတင်းမွန်ကျွန်တော်တို့ကိုပြောတာတော့မရှိဘူးเนาะဒါပေမဲ့
在国外的也多给啥的交流了加了，然后人家给给啥的过呢？啊，那你四年的都加了，俺们都说你送他吃的苦苦，就他大概都叫我们加要，啊，俺们没去聊过不？
给乌克兰保洲机因本拉内配合，丢比度那个单边看 conference CPPCC 不和工地配合，乌克兰内对送给的奖励，不母亲农夫啊，地皮娃哩。ဒီလဆနေနေ့ကုမင်းမျိုးမှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်မှာကချင်ပြည်နယ်တခြားနေဆက်ဂိတ်တွေကိုပြန်လည်ဖွင့်လှစ်တာတွေလည်းရှိခဲ့ပါတယ်။ဒါပေမဲ့ဒီကနေ့ထိနေဆက်ဂိတ်တွေမှာလူနဲ့ကုန်ပစ္စည်းအဝင်ထွက်တွေဟာအရင်လိုပုံမှန်တော့ပြန်မဖြစ်သေးပါဘူး။လောလောဆယ်မှာတော့ဗမော်မျိုးမှာစစ်ကောင်စီနဲ့ KIA တပ်ပေါင်းစုတွေကြားတိုက်ပွဲတွေဆက်ပြင်းထန်နေပြီးတော့ဒီအပိုင်းမှာတော့ခေါလံဖူးဒေသပြည်သူစစ်စခန်းတစ်ခုကိုသိမ်းယူတာရှိခဲ့တဲ့အကြောင်းဗမုန်းနော်ဘူးကပြောပါတယ်။
ဘမဘမတို့တပ်ပဲလို့စပြစ်ပါလား။ဒီမှာသူချတာမရှိပါဘူး။၅ရက်နဲ့၅ရက်နဲ့ညနေပိုင်းမှာငါဖူးတက်သွားအနေဘီတုစစ်အင်းအားကုနေဆယ်ဝန်းကျင်လောက်ရှိတဲ့စခန်းကိုတင်တာရှိပါတယ်။ဟုတ်ကဲ့။အဲ့ဒါလည်းဒေတာအခေါ်လေဟေးစီလို့ခေါ်ရတာ
။ဒေတာရင်းသတင်းမီဒီယာတွေမှာတော့ဒီလ15ရက်နေ့ကတင်းယူတာဖြစ်တဲ့အကြောင်းဖော်ပြတာတွေရှိပါတယ်။ဒီလ12ရက်နေ့ကတော့မိုးကောင်းမြို့နယ်အတွင်းစစ်ကောင်စီနဲ့ရှမ်းနီပူးပေါင်းတဲ့စစ်ကြောင်းကိုKIA ကကြားဖြတ်တိုက်ခိုက်ခဲ့တဲ့အကြောင်းသတင်းတွေထွက်ပေါ်ခဲ့ပြီးမယ်ဘုံမူကြီးနော်ဘူကတော့မကြားသိရကြောင်းပြောပါရယ် KIA နဲ့ပူးပေါင်းတပ်တွေဟာမြေရှားတပ်တူထွက်ရှိရာပန်ဝါဒေသနဲ့နေကြားကုန်သွယ်ရေးစခန်းတည်ရှိရာကံပိုက်တီပါဝင်ရခိုင်ကချင်ထူးဒေသတည်နေမြေအလုံးကိုသိမ်းယူခဲ့ပါရယ်ရခိုင်ကချင်ထူးဒေသတည်ဟာလက်စစ်ကားတွေစမတ်ဖုန်းတွေလေဆွမ်းရင်သုံးတာပိုင်တွေမှာအဓိကသုံးတဲ့မြေရှားတပ်တူထွက်ရှိရာဒေသဖြစ်ပြီးမြန်မာနိုင်ငံဟာကမ္ဘာမှာမြေရှားသတ္တုအများဆုံးထွက်တဲ့နေရာလေးဖြစ်တယ်လို့ Global Witness အစီရင်ခံစာကထုတ်ပြန်ထားပါတယ်။ဒီလိုထွက်ရှိတဲ့မြေရှားသတ္တုဟာတရုတ်နိုင်ငံကိုအဓိကတင်ပို့နေပြီးတော့ယခင်သုံးနှစ်တာကာလအတွင်း American Dollar 1.4 Billion ရှိတဲ့အကြောင်းလည်းဖော်ပြပါတယ်။ပြီးခဲ့တဲ့ KIU ဥက္ကဋ္ဌရဲ့တရုတ်နိုင်ငံခရီးစဉ်မှာမြေရှားသတ္တုထုတ်လုပ်တင်ပို့ရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့တာရှိမရှိမေးမြန်းတာမှာတော့ဘုံမူကြီးနော်ဘူကအခုလိုဖြေကြားပါတယ်။
နာလည်းပါတယ်လို့တော့ပြောတယ်ဒါမှဘလို့အဆွေးနွေးတယ်ဆိုတော့ပြီးရကတော့ကျွန်တော်တို့မသိရသေးပါဘူ
းလက်ရှိမှာတော့ကချင်ပြည်နယ်အတွင်းမှာဖုန်းနဲ့အင်တာနက်လိုင်းတွေပြတ်တောက်နေတာကြောင့်ဒေသခံတွေကိုဆက်သွယ်မီးမြန်းနိုင်မှုအခက်အခဲတွေရှိနေတယ်လို့ကချင်ပြည်နယ်တိုက်ပွဲချီနေတဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာလည်းမရှိသေးပါဘူးရှင်